ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့ ARSA အကြမ်းအစွန်းရောက်အဖွဲ့ဟာဒေသတွင်းအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်နေပြီးမြန်မာနိုင်ငံအပါအဝင်ဒေသတွေမှာဩဇာချက်ထွင်ဖို့ရည်ရွယ်နေတယ်လို့မြန်မာအရေးကြွမ်းကျင်သူတွေယူဆနေကြပါတယ်။ Islam အစွန်းရောက် ARSA အဖွဲ့အနေနဲ့အင်အားများများဆဆမရှိပေမဲ့ရခိုင်ပြည်နယ်ကတိုက်ခိုက်မှုတွေမှာတော့စနစ်တကျစီစဉ်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ်။ရခိုင်ပြည်နယ်ကတကြောပြန်အကြမ်းဖက်မှုတွေကိုအစပြုခဲ့တဲ့ ARSA အဖွဲ့အပေါ်မြမအရေးကျွမ်းကျင်သူတွေရဲ့အမြင်ကိုတော့ကိုဝင်းမင်းကစူးစီးတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ဒီအစားလို့တကောက်ခေါ်တဲ့စွန့်ရောက်တပ်ဖွဲ့အနေနဲ့သူတို့ကိုအကြမ်းဖက်အဖွဲ့လို့မသတ်မှတ်ပဲတခြားတိုင်းရင်းသားတပ်ဖွဲ့တွေလို့သဘောထားဖို့ပြောပေမဲ့အခုလို့သတ်မှတ်ဖို့ခက်တယ်လို့သုံးသက်သူတွေကဆိုနေပါတယ်။ထိုင်းနိုင်ငံအခြေဆိုင်မြမအရေးသုံးသက်သူနဲ့မြမပြည်ကျောင်းစာအုပ်တွေအများကြီးရေးခဲ့တဲ့စာရေးဆရာဘတ်တဲလင်နာကတော့ဒီအစာအဖွဲ့ခေါင်းဆောင်ဟာပါကစ္စတန်မှာကြီးပင်းခဲ့သူဖြစ်ပြီးအာရက်ကဘာကစစ်သွေးကြွအုပ်စုတွေနဲ့ကောင်းကောင်းဆက်သွယ်ရှိခဲ့သူဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒါပေမဲ့လက်ထွေမှာကဒီအစာအဖွဲ့ဟာလူနည်းနည်းပဲရှိပြီးစနစ်တကျလက်နက်စုဆောင်းတပ်ဆင်ထားတာမရှိဘူးလို့ဗတ်တီးကထောက်ပြပါတယ
်။
ပထမချက်ကဒီအဖွဲ့ကလူရေအတွက်ရာအနည်းငယ်ပဲရှိတဲ့တကယ်ကိုသိငယ်တဲ့အဖွဲ့ပါ။သူတို့ကမြန်မာနိုင်ငံတည်းကတခြားလက်နက်ကိုင်တိုင်းသားတပုံအဖွဲ့တွေလို့ဥမာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှလို့စနစ်ကြဖွဲ့စည်းထားတာမဟုတ်ပါဘူး။ဒီတခြားအဖွဲ့တွေမှာကယူနီဖောင်းတွေ၊လက်မောင်းမှတ်သားတွေ၊မိတ်ပေးစနစ်တွေ၊အော်တိုမက်တစ်လက်နက်ကောင်းတွေရှိပါတယ်။အာစာကကြတော့ရဲသားတွေနဲ့ရောနေတယ်ရသားအဝတ်ပဲဝတ်တယ်ရသားတွေကိုလူစုတိုက်တယ်တိုက်ပြီးတော့နေဆက်ကိုပါကြော်ပြီးထွက်ပြေးတယ်လေ
အဲ့ဒီတော့ဒီအစာအဖွဲ့ကပြောတယ်လို့ရိုင်ဂျာခွေးတွေကိုကာကွယ်ပေးဖို့ဖြစ်နိုင်မလားလို့မေးရမှာတော့ပါတယ်လင်နာကဆက်ပြီ
း No, I cannot imagine that
အခုလိုအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲစခန်းတွေကိုအစာကတိုက်ခဲ့တာကြောင့်ရိုင်ဂျာခွေးတွေကိုကာကွယ်ပေးနိုင်မယ်လို့လုံးဝစဉ်းစားကြည့်လို့ကိုမရပါဘူးနောက်သူတို့မှာက900လောက်ပဲအင်အားရှိတာလေးနဲ့လက်နက်ကလည်းကောင်းကောင်းမရှိတော့သူတို့ပြောနေတဲ့ရိုညာကာကွယ်ရေးကိုဘယ်လိုလုပ်နိုင်မှာလဲသူတို့အခုလိုတိုက်တာကြောင့်တံပြန်ပြင်းပြင်းထန်ထန်တိုက်ခိုက်ခံရတဲ့ဆိုးကျိုးတွေပဲဖြစ်လာတာပေါ့လေအခုလိုဖြစ်လာမှာကိုအာစာကကြိုတိမထားဘူးလားလို့တွေးဖို့ခက်ပါတယ
်ဒါပေမဲ့အမေရိကန်အခြေစိုက်ဟာဝိုင်ယီတက္ကသိုလ်ကအာရှရေးရာလေ့လာရေးဌာနပါမောက္ခမိုက်ကယ်အောင်သွင်းကတော့ဒီအဖွဲ့ကလက်နက်အားနည်းပေမဲ့အသေးချာတော့ပြင်ဆင်ခဲ့တယ်လို့ဆိုပါတယ
်။ ARSA the group that the attack
လူမျိုးတပ်ဖွဲ့တွေကိုနီးပြရတွေတုံတက်ခဲ့တဲ့ဒီ ARSA အဖွဲ့ဟာတကယ်ကိုပြင်ဆင်ပြီးလုပ်ခဲ့တဲ့အဖွဲ့လို့ကျွန်တော်ယူဆပါတယ်။ပြီးတော့သူတို့လူရဲ့ကြောင့်ဘလို့တုံ့ပြန်မှုတွေဖြစ်လာမလဲဆိုတာကိုလည်းသိထားပြီးသားအသေးချာကြိုးထွက်ပြီးသားဖြစ်မှာပါ။ဒါကြောင့်လည်းပဲလူမျိုးတပ်ဖွဲ့တွေရဲ့ကြီးကြီးတန်းတန်းတုံ့ပြန်မှုတွေတွေ့လာရတာပါ။
အဲ့ဒီတော့ဒီ ARSA အဖွဲ့ရဲ့အခုလိုတိုက်ခိုက်မှုမှာဘလို့ရည်ရွယ်ချက်တွေရှိနိုင်ပါလဲလို့မေးရမှာမိုက်ကယ်အောင်သင်ကအခုလိုဆက်ပြီးခြေကုပ်ရဖို့လုပ်တာပါလို့ဆိုပါတယ
်။ I think it's been mainly to start up another front.
ကျွန်တော်ထင်ပါတယ်ရှေ့တော်ရှေ့မှာနောက်ထပ်ခြေကုပ်နေရာရဖို့ပါ။ဒီနေရာကအခုလိုခြေကုပ်ယူဖို့အချိန်နေပေးတဲ့အားနဲ့ချိနေတဲ့နေရာဖြစ်နေလို့ပါ။ဒါကြောင့်လဲဆိုတော့လူတိုင်းဝဲနှစ်ခုကြားစန့်ကျင်မုန်းတိမှုတွေကရှိထားပြီးသားပါ။နောက်လူမှုစီးပွားအခြေအနေကလည်းအင်တာနက်ကိုဆင်းရဲနှိမ့်ချနေပါတယ်။ရခိုင်ပြည်နယ်ကမြန်မာပြည်မှာအစင်းအဆုံးပြည်နယ်တွေကတခုလည်းဖြစ်ပါတယ
်။စာရေးဆရာဘတ်တေးလစ်နာကတော့ဒီအာစာအဖွဲ့ရဲ့အခုလိုတိုက်ခိုက်တဲ့ရည်ရွယ်ချက်ကနိုင်ငံတကာမှာရိုင်ဂျာရေးလူပိုတည်လာပြီးအာရက်ကဘရာမှာထောက်ခံမှုပိုရလာကမြန်မာနိုင်ငံမှာလည်းထွက်ပေါက်ပိတ်မိနေတဲ့ရိုဟင်ဂျာတွေကိုလူစုဖို့ဖြစ်တယ်လို့ပြောပါတယ်။ဒါအပြင်ဗတ်တလီနာကဆက်ပြီးဒီအာစာဖွဲ့ရဲ့ရှေ့ရေးအလားလာကတော့ဘင်္ဂလားဒေ့ရှ်မှာရှိမဲ့အစိုးရပေါ်မူတည်တယ်။လက်ရှိအစိုးရကတော့သူတို့ကိုနှိမ်နင်းလိုတယ်။မြန်မာအစိုးရနဲ့ပူးတွဲဆက်ဆင်းရေးလုပ်ဖို့တော့ကံလန်းထားတာရှိတယ်။ဒါပေမဲ့အဲ့အရာတွေကအခုချိန်မှာဖြစ်မလာသေးဘူး။ဒါပေမဲ့အတိုက်အခံပါတီမျိုးသားရေးပါတီကလာမယ့်နှစ်ရွေးကောက်ပွဲမှာအနိုင်ရလာရင်တော့ရိုင်ဂျာအစွန်းရောက်တွေနဲ့လုတ်ပိုင်ခွင့်တွေပိုရလာနိုင်တယ်လို့သုံးသပ်ပြပါတယ်ခင်ဗျာ